ကျွန်တော်ဝင်မယ်ပါအခုရွေးကောက်ပွဲပြီးအဓိကအနိုင်ရခဲ့တဲ့အစိုးရပါတီနဲ့အရင်အစိုးရပါတီကိုကြောထောက်နောက်ခံပေးခဲ့တဲ့တပ်မတော်တို့အနေနဲ့တိုင်းနာပါတီတွေနဲ့လက်နက်ကင်ဖွဲ့တစ်ခုပေါ်ပူးပေါင်းဆောင်ရွက်ဖို့သဘောထားထူးထူးခြားခြားပြောင်းလာနေတာကဘာကြောင့်ဖြစ်တာလဲဘလို့ဖြစ်နေတာကိုရခိုင်ပြည်တော်ဥက္ကဋ္ဌမုံပြည်တော်ဒုက္ကဋ္ဌနဲ့သုံးသက်သူတူကိုမေးထားပါတယ်အခုရွေး ရခိုင်လွှတ်တော်ဥက္ကဋ္ဌဦးစံကျော်လာကအစိုးရနဲ့တက်တို့ကြီးညာချက်တွေထုတ်ပြီးအကြီးအကျယ်ပြောင်းသွားပြီလို့ဆိုပါတယ်
။ဒီဘက်ကလည်းတိုင်းရင်းသားတွေအပေါ်မှာဂရုစိုက်လာတဲ့သဘောရှိတယ်။ကျွန်တော်ဘက်ကလည်းဖြေလျှော့တဲ့သဘောရှိတယ်။အေးကိုတော့မှသူတို့အကြံဖတ်လို့အဲ့လိုမသုံးတော့ဘူး။ယူရလေအေးလိုပဲသုံးတယ်။ရခိုင်တက်တော်အေးဘက်ကထုတ်လိုက်တဲ့အပေါ်မှာကျွန်တော်ဘက်ကလိုက်လိုက်လျော်လျော်နဲ့တုံ့ပြန်လိုက်တဲ့အပေါ်မှာကျွန်တော်တို့ကတကယ့်ကိုအဲ့လေအော်တယ်ဖြစ်လေဖြစ်စီရှင်
အဲ့ဒီတော့ဘာကြောင့်အစိုးရဘက်ကအခုလိုပြောင်းသွားပါလဲလို့မေးရမှာဥဆန်ကျော်လာကပဲ
အဲ့နေဒီဟာသူတို့လိုချင်တဲ့အရာကိုသူတို့ရတော့ပြီတောင်မျိုးကန့်မျိုးနိုင်ထားတဲ့ပါတီအဲ့လိုရတော့တဲ့နောက်ပိုင်းမှာသူတို့ဘက်ကသဘောထားကြည့်ပါတယ်ဆိုတော့သူတို့ထုတ်ပြလိုက်တာလေ
ဒီပေါ်တကောင်းနိုင်ငံရေးလေးလာမှုအဖွဲ့ကအမှုဆောင်ဒါရိုက်တာကိုရဲမျိုးဟင်းကလည်းသဘောတူလိုက်ပြီးနောက်တစ်ချက်အစိုးရရောတက်ခေါင်းဆောင်တွေပါပြောင်းရခြင်းအကြောင်းရင်းကတိုင်းရင်းသားတွေအခုရွေးကောက်ပွဲမှာပိုနိုင်ပိုအားကောင်းလာတာလို့ပါလို့ဆိုပါတယ်
။တိုင်းရင်းသားနိုင်ငံရေးပါတီတွေရတဲ့မဲနေတာလည်း2015တည်းအများကြီးပိုအားကောင်းလာတယ်။အဲ့ဒီအပြင်တိုင်းရင်းသားလက်ကိုင်အဖွဲ့တွေကိုယ်တိုင်ကလည်းတိုင်းရင်းသားနိုင်ငံရေးပါတီတွေရဲ့လွှတ်တော်တွေကကိုစားပြုမှုကိုတစုံတရာအတိမတ်ပြုလာတာမျိုးတွေ့ကြတယ်။တချို့တိုင်းရင်းသားလက်ကိုင်အဖွဲ့တွေဆိုရင်တိုင်းရင်းသားနိုင်ငံရေးပါတီတွေကိုမဲပေးဖို့ဆိုပြီးတော့ပြောတဲ့ဟာမျိုးလေးတွေတွေ့လာတယ်။တစ်ဖက်မှာလည်းတိုင်းရင်းသားနေတွေမှာ2016နောက်ပိုင်းမှာလူလူလှူရှာမှုကတော်တော်လေးအရှင်ဟုန်ကောင်းကောင်းနဲ့ဖြစ်လာတာမျိုးတွေ့လာတယ်။အဲ့တော့ခေါင်းဆောင်တွေကိုယ်တိုင်လည်းဒါကိုသတိပြုမိတယ်လို့မြင်တယ်ပေါ့
။ဒါအပြင်တက်မတော်အနေနဲ့ရောဘာကြောင့်အဓိကပြောင်းလဲသွားနိုင်ပါလဲလို့မေးရမှာဦးစံကျော်လာက
CNN မှာရွေးကောက်ပွဲလုပ်တယ်အဖြစ်ထွက်တယ်ပြီးတော့ကိုယ့်ရဲ့နေမှာတက်မတော်ကညီချင်းနဲ့ပတ်သက်ပြီးတော့အဖြစ်ဖြစ်ပါတယ်။အဲ့ဒါကိုကြည့်ကြတဲ့ကတက်မတော်အနေနဲ့လည်းညီချင်းရဲ့ကိုသူတို့ကအတတ်နိုင်ဆုံးလုပ်တော့မယ်ဆိုတဲ့သဘောရှိအောင်တယ်။တက်မတော်ဘက်ကလည်းဒီတိုင်းရင်းသားတော်လှန်နေတဲ့သူတွေကိုအမြင့်ဖြုတ်ပြီးတော့ရှေ့မှုဖို့ဆိုတာလည်းမဖြစ်နိုင်ဘူး။တိုင်းရင်းတက်မတော်ကိုအပြုတ်တိုက်ဖို့ဆိုတာဒါမဖြစ်နိုင်ဘူး။ညီချင်းရဲ့ကိုဆန္ဒနှစ်ဖက်စလုံးမှာရှိနေတဲ့အတွက်ဒီဘက်ကပြောလိုက်တာနဲ့ဟိုဘက်ကဒိုင်းဆိုပြီးတော့ကြိုးဆိုတယ်။ဒီခိုင်းနာပတ်သက်ပြီးတော့နားလည်မှုတွေရတော့ကြရင်တိုင်းငယ်လုံးအတွက်ညီချင်းရဲ့ကလမ်းစားတစ်ခုတည်းအဆင်ပြေသွားနိုင်တ
ယ်။ကိုရဲမျိုးဟင်းကတော့တက်အခုလိုပြောင်းလာတာကရွေးကောက်ပွဲရလနဲ့လဲဆိုင်နေလို့အခုလိုရှင်းပြပါတယ
်။အခု2020ရွေးကောက်ပွဲမှာကြာတော့ပြည်သူ့ချင်းငယ်နဲ့ပြည်သူ့ပါတီကတော်တော်လေးအားနေသွားတယ်။တစ်ဖက်ကလည်းမြန်မာပြည်သူ့ဒီအဖွဲ့ချုပ်ကဒါတော်တော်ကိုအနိုင်ရလိုက်တဲ့အနေအထားမျိုးဖြစ်လာတဲ့အခါကျတော့တက်မလို့အနေနဲ့ကရှေ့ဆက်သွားမဲ့ခရီးကိုပြန်လဲသုံးသက်တဲ့ဟာမျိုးတွေအဲအားကြောင့်မို့လဲအခုလိုမျိုးအကန့်လန့်မှုတွေပါလေဖြစ်လာတယ်။
အဲ့ဒီတော့အခုလိုရွေးကောက်ပွဲရလပြောင်းလဲလာချိန်မှာတက်ရဲ့သဘောထားပြောင်းလဲမှုကကာကွယ်ဦးစီးချုပ်ရဲ့ထူးခြားမှုပါနိုင်ပါလားလို့မေးရမှာဦးစံကျော်လှက
ဦးချုပ်မှုကြီးမေအောင်လှိုင်ရဲ့ပူပေါင်းပါဝင်မှုကအဓိကကြပါသူကလည်းပဲမကြမီကာလမှာအနားယူတော့မယ်သူစိတ်ထဲမှာလည်းပဲသူအနားမယူခင်ကာလမှာဒီညင်းချမ်းရေးကိုတော့သူဖြစ်အောင်ဆောင်ရွက်မယ်ဆိုတဲ့သဘောမျိုးသူ့မှာရှိကောင်းရှိနိုင်ပါအဲ့ဒါကြောင့်သူကညင်းချမ်းရေးနဲ့ပတ်သက်ပြီးတော့ခလန်တလန်ကိုတိုးလိုက်တာပဲလို့ကျွန်တော်ထင်တယ်တနည်းပြောရရင်အဖွဲ့နဲ့မြန်မာတပ်မတော်ဟာဒီရခိုင်ပြည်နယ်နဲ့ပတ်သက်လို့ပထမဆုံးညင်းချမ်းရေးရှင်းလင်းကိုပြန်သူဆန့်လိုက်ကြတယ်လို့ကျွန်တော်မြင်တယ
်။ကိုရဲမျိုးဟင်းကလည်းအစိုးရပါတီဘက်ကပြောင်းလဲမှုမှာဒေါ်ဆန်းစုကြည်ကိုယ်တိုင်လည်းအသက်ရလာတာမို့တမိုင်းမွေဖြစ်အမျိုးသားပြန်လဲတင့်မြတ်ရေးကိုထားကျင်ခဲ့ဖို့ရတယ်လို့ဆိုပါတယ်။ဒီနေရာမှာအစိုးရပါတီရဲ့ပြောင်းလဲဖို့ကန့်လန့်လာတာအပေါ်ဖြစ်စဉ်ဒါကိုလည်းမောပြည်နယ်လွှတ်တော်ဒုက္ခဒေါက်တာအောင်နိုင်ဦးက
တူးချင်းကျွန်တော်အမြင်အရပြောရင်တော့ဒီထက်ပိုပြီးတော့ဟိုအသေးစိတ်ဆန်တဲ့ဒီဆွေးနွေးညှိနှိုင်းမှုကိုတော့အခြားပြဖို့တော့လိုတယ်အခြေလိုက်ညှိနှိုင်းမှုကတော့ယူရမယ်လို့ကျွန်တော်မြင်တယ်ပေါ့နော်အပြင်းနဲ့အပေးယူချော့တဲ့တော့မဖြစ်မနေရှိဖို့တော့လိုတယ်လို့ကျွန်တော်မြင်တယ
်ဒေါက်တာအောင်နိုင်ဦးကပဲ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ကံလန်းတယ်လို့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအတွက်ဦးတည်ချက်တူရင်ပါတီမတူပေမဲ့ပေါင်းလုံနိုင်တာကသူနဲ့ NLD ဖွဲ့ဝင်မွန်ပြည်နယ်လွှတ်တော်ဥက္ကဋ္ဌကသက်သေပြပြပြီလို့ဆိုပါတယ်
ကျွန်တော်နဲ့ဒါလွှတ်တော်ဥက္ကဋ္ဌပေါ့နော်တော်တင်စုဘက်ဂရောင်းကတော့ NLD ပါပြီပေါ့ကျွန်တော်ကတော့မွန်ပါပြီပေါ့ဆိုတော့ဘက်ဂရောင်းချင်းမတူပေမဲ့လည်းဒီဘုံအကျိုးစုကွာဆိုတော့ပြည်နယ်ရဲ့အရေးရာပြည်နယ်လွှတ်တော်ရဲ့လုပ်ငန်းပိုင်းဆိုင်ရာတွေမှာအကောင်ခိုင်မာဖို့အတွက်ဦးတည်တာချင်းတော့တူတာပေါ့နော် ဆိုအဲ့ဒီအနေထားမှာသူကလည်းရိုးစင်းတယ်ကျွန်တော်တို့ကလည်းရိုးစင်းတယ်တာဝန်သိမှုကံဝန်ရှိမှုတွေလည်းအချင်းချင်းကြားထဲမှာတည်ဆောက်နိုင်ခဲ့တယ်ဆိုရင်ဒါသွေးလုပ်လာလို့ရတာပေါ့ဆိုတော့နိုင်ငံတစ်ခုလုံးအနေနဲ့ဆိုဆိုနောက်နောက်အထက်ကအချက်တွေကိုကျွန်တော်တို့ကြော်လွန်နိုင်လိမ့်မယ်လို့ကျွန်တော်မြင်တယ
်ဒီနေရာမှာကိုရဲမျိုးဟင်းကလည်း NLD အနေနဲ့အခုလိုအစိုးရတွေမှာပြည်ထောင်စုအဆင့်မှာရောပြည်နယ်အဆင့်မှာပါပူးပေါင်းဆောင်ရွက်နိုင်တာတွေကိုပါချပြပြီးပင်စင်ယူချင်းရောက်လာတဲ့ကာကွယ်ဦးစီးချုပ်အတွက်တောင်းလုံခြုံရေးဆိုင်ရာအတိုင်းအမြံပုဂ္ဂိုလ်ယာတုမျိုးဖန်တီးပြီးအမျိုးသားပြည်လဲတင့်ပြည့်ရေးကိုပူးပေါင်းဆောင်ရွက်တင်တယ်လို့အကြံပြုလိုက်ပါတယ်ခင်ဗျာကျွန်တော်ဝင်းမဲ့ပါ